Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ24ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 16.25 တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုမအီတန်စနဲ့တူကြညာပြေးသွားမှာပါအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းလာကြောင်းရက်အတော်ကြာလောင်ကျနေတဲ့တော်မီညင်းသက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးဒီကနေ့ကြာဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုံမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ကမ္ဘာတဝက်ပြီးခဲ့တဲ့နှစ်အတွင်းမှာဘာသာရေးအရစိုးရိမ်မှုကောက်လောက်အောင်ဖိနှိပ်ခံရတဲ့နိုင်ငံ22တနိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တယ်လို့ဒီ2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီအစဉ်ခန်းစာကဆိုလိုက်ပါတယ
်ဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ချောင်းအကြောင်း200ကျော်ဖြည့်ဆည်းခံရတဲ့မှာပါနေပါတယ်အရေရွက်ချက်ရှိရှိ
ဒီအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ထိုင်းနိုင်ငံဖက်ပူရီခရိုင်နယ်ကသဘာဝတည်တော်ကျိုးဝိုင်းထဲမှာအမဲလိုက်တဲ့အတွက်ကရင်သားဖာနှုတ်အဖမ်းခံရပါတယ်။ဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပမယ်အာဆီယံဆူဇူကီဖလားဘောလုံးပြိုင်ပွဲမှာတော့မလေးရှားအသင်းနဲ့မြန်မာအသင်းပြိုင်ပွဲဝင်ကြမှာပါ။ဒီအကြောင်းပွဲကြိုသုံးသက်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့တင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာသွန်းလာကြောင်းရက်တော်ကြာလောင်ကျွမ်းနေတဲ့တော်မီညင်းသက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။ဒါ့အပြင်လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးပါ။တောက်ကြောင်တွေကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန်ကျဲနေတဲ့ပြားတွေဟာဆူထိုင်းပြီးတော့ရှို့နှံပြမြေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေတာပါ။တော်မီကြောင်လူပေါင်း84ဦးထက်မနည်းသေဆုံးခဲ့ပြီး963ယောက်ပျောက်ဆုံးနေသေးပါ။အနာဘိုင်ဒီကတော့ပျောက်ဆုံးနေသူတွေကဘလောက်အထိတည်ဆုံသွားပြီလဲဆိုတာကိုခံမှန်းပြောဆိုတာမျိုးမရှိပေမဲ့မိဖေးရှောင်သူတွေကတော့တည်ဆုံသူအရေအတွက်ထပ်များလာနိုင်ကြောင်းပြောဆိုကြပါတယ်။မနေ့ကပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဒီအမေရိကန်ပြည်အောင်စုတွင်တော်မီလောင်နာတွေမိုးခေါင်ရေရှားမှုတွေနဲ့အားပြင်းတဲ့မုန်တိုင်းတွေအပါအဝင်သဘာဝဘေးအန္တရာယ်တွေရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနဒဇာကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာဟာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။လွှတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့ဒီအစီရင်ခံစာဟာကျင်းစီတော်နေ့အားလည်းရက်နေ့မှာပဲတိတိကျကျနဲ့ထွက်ခဲ့တာပါ။အိမ်မီတော်ကတော့ဒီအစီရင်ခံစာပေါ်တုံ့ပြန်ချက်မပေးသေးပါဘူး။ဇာမျက်နှာပေါင်း1000ကျော်ပါတဲ့အမေရိကန်ရာသီဥတုပြောင်းလဲမှုဆိုင်ရာခန့်မှန်းချက်အစီရင်ခံစာမှာသတိပေးထားတာကကမ္ဘာကြီးပုံနှိပ်လာမှုကြောင့်ပိုပြင်းထန်ပြီးတော့ဒီအချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေကြုံရဦးမယ်ဆိုတာပါပဲဒီလိုဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိရင်တော့ပိုးပြီးတော့ဆိုးရွားတဲ့အဖြစ်တွေနဲ့ကြုံရလိမ့်မယ်လို့လည်းအစီရင်ခံစာကသတိပေးထားပါတယ်ဒီလိုဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုံ့ဆော်မှုလိုတယ်လို့လည်းအစီရင်ခံစာကတိုက်တွန်းပါတယ်ဒီအစီရင်ခံစာထွက်ပေါ်လာရေးလှုံ့ဆော်ကြတဲ့အစိုးရအဖွဲ့23ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA နဲ့သုတေသီ300ကျော်ပါဝင်ပြီးတော့ပြုစုထားတာပါခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတော် Roger Stone ရဲ့အနီးကပ်မိတ်ဆွေ Conservative ဆိုင်ဆရာတဦးကသူဟာအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအသေးစိတ်ပြောဆိုပြီးတော့ Conservative ဆိုင်ဆရာ Jerome Corsi ကညင်းဆိုခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေအကြောင်းစုံစမ်းစစ်ဆေးနေရလဲဖြစ်ပါတယ်။သူအနေနဲ့ပြည်အောင်စုစုံစမ်းစစ်ဆေးရေးမှုတွေကိုလိမ်ညာခဲ့တယ်ဆိုတော့ဆွဆွေးချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်က YouTube Internet အစီအစဉ်မှာကော်စီကပြောဆိုခဲ့ပါတယ်။မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကကော်စီကိုအဓိကမေးခဲ့တဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အခြေအနေဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကို Hunter နှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းချက်လက်ခိုးယူထားတာတွေကိုရုရှားက WikiLeaks ကိုပေးခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကသုံးသပ်ထားပါတယ်။ WikiLeaks အနေနဲ့ကွန်ပျူတာချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trump ရဲ့အနီးကပ်ရှိနေသူတွေသတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အဖွဲ့အနေနဲ့ Corsi နဲ့ညှိနှိုင်းစကားပြောဆိုမှုကနေပြီးတော့အထောက်အကူပေးနိုင်မှာလည်းဖြစ်ပါတယ်။ Roger Stone ဟာသမ္မတထရမ့်ရဲ့မဲဆွယ်ပွဲတာဝန်ခံဟောင်း Paul Manafort အကြံပေးပုဂ္ဂိုလ်ဟောင်းလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးဒီကနေ့ကြာဆုံးသွားကြောင်းအာဖဂန်နစ္စတန်ဆိုင်ရာနေတူအဖွဲ့ကကြေညာချက်ထုတ်ပြန်လာကြောင်းဒီနှစ်တွင်အမေရိကန်ကြာဆုံးတပ်ဖွဲ့ဝင်၈ဦးရှိသွားပြီဖြစ်ပါတယ်။ကြာဆုံးစစ်သည်ဘသူဘဝဆိုတာနဲ့ဘယ်လိုသေဆုံးခဲ့လဲဆိုတာကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့နေတူအဖွဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်14,000လောက်ရှိတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောထားတာပါ။တာလီဘန်တွေကိုနှိမ်နှင်းနေတဲ့အာဖဂန်တွေကိုအမေရိကန်ကစစ်ရေးအရာအကြံပေးပံ့ပိုးနေတာဖြစ်ပြီးတော့အမေရိကန်ရဲ့အရှိကြဆုံးပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲတွင်အမေရိကန်တပ်ဖွဲ့ဝင်2,400ကျော်ကြာဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ပြင်သစ်စစ်သားတွေတက်ခဲ့တဲ့စစ်သွေးကြွအယောက်30ထဲမှာအာဖရိကအနောက်ပိုင်းနိုင်ငံမာလီအလယ်ပိုင်းကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အစွန်းရောက်အုပ်စုရဲ့ခေါင်းဆောင်ဖြစ်သူဟာမာဒူဝန်ကူဖာလည်းပါဝင်တာဖြစ်တဲ့အကြောင်းကိုပြင်သစ်တပ်မတော်ကမနေ့တောက်ကြနေတုန်းကကြေညာလိုက်ပါတယ်။ဒီကြောင်းကနေတိုက်ခိုက်မှုရဟတ်ရင်နဲ့တိုက်ခိုက်မှုအပြင်ပြင်သစ်ခြေစင်တပ်တွေရဲ့မော်ပတီဒေသတွေမှာစာလာပြင်းတွေကစတင်ခဲ့တဲ့ညာတွင်ချင်းစစ်စင်ရေးတွေအတွင်းမှာဟာမာဒူဝန်ကူဖာအသက်ခံရတာဖြစ်တဲ့အကြောင်းဖြစ်နိုင်တဲ့အကြောင်းဝန်ကြီး Florence Parly က Twitter လိုမှုကိစ္စကနေတဆင့်ပြောဆိုခဲ့ပါတယ်။ Kufa ဆိုသူဟာအစွန်းရောက်ဘာသာရေးဆရာတစ်ယောက်ဖြစ်ပြီးတော့ GNIM လို့အတူကောက်ခေါ်တဲ့ Al-Qaeda နဲ့ဆက်စပ်နေတဲ့စစ်သွေးကြွအုပ်စုရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့ Katibat Masina ရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။မာလီနိုင်ငံအပါအဝင် Sahel ဒေသအတွင်းက Islamic စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့တပ်သားပေါင်း3,000ကျော်ပါဝင်တဲ့ Barkhane စစ်စင်ရေးအကြမ်းဖက်မှုတံပြင်းလှုပ်ရှားမှုကိုပြင်သစ်ကလက်ရှိလှုပ်ဆောင်နေရလည်းဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။လွန်ခဲ့တဲ့နှစ်နှစ်အတွင်းစိုးရိမ်မှုကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်အတွင်းမြန်မာနိုင်ငံလည်းပါဝင်နေလို့ဂျာရီနီကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးတော့ဒီနှစ်အစီရင်ခံစာမှာနိုင်ငံပေါင်း196နိုင်ငံကိုလေ့လာပြီးတော့ထုတ်ပြန်ထားတာပါ။ဥရောပအခြေစိုက်ခရီးရန်အဖွဲ့အစည်း3ခုပူးပေါင်းပြီးတော့လွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့အစီရင်ခံစာကိုဒီပြုလွန်ခဲ့တဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိကုတ်ခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂီကစ္စတန်တွေပါဝင်ပါတယ်။ဘာသာရေးနှိကုတ်မှုတွေဆိုရင်ကြားကောင်းအောင်ရှိခဲ့တဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး21နိုင်ငံကလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့အစီရင်ခံစာကဆိုပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွင်ရှိတယ်လို့ဆိုပေမဲ့လွန်ခဲ့တဲ့နှစ်တွင်ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့ပါတယ်။ဒီလိုအခြေအနေတွေရှိတယ်ဆိုပေမဲ့ပေါ်ရဟန်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုဆူတောင်းမှုတွေမြန်မာနိုင်ငံတွင်လုပ်ခဲ့ပါတယ်။ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာအရကမ္ဘာလူဦးရေ67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးလွတ်လပ်ခွင့်တွေလေးစားခြင်းမခံရဘဲဖြစ်တယ်လို့ဆိုပါရယ်
။တောင်ကိုရီးယားကိုသွားဆက်ဖို့ဖောက်တဲ့မြောက်ကိုရီးယားမြေထားလမ်းမိုင်းကိုစစ်ဆေးဖို့တတ်မှတ်ထားတဲ့ဒဏ်ခတ်ရယူမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကဖယ်ရှားပေးလိုက်တယ်လို့တောင်ကိုရီးယားကဒီကနေ့စနေနေ့မှာပြောဆိုသွားပါရယ်။ဒီလိုစစ်ဆေးမှုတွေအတွင်းမှာလောင်စာစီနဲ့မြောက်ကိုရီးယားမြေထားတန်လန်းတွေပေါ်မှာစမ်းသပ်ဖြည့်ဆွဲမဲ့ရထားတွေအပါအဝင်ကုန်ပစ္စည်းမျိုးစုံကိုလည်းတောင်ကနေမြောက်ကိုရီးယားစီကိုတည်ယူရမှာလည်းဖြစ်ပါရယ်။ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တို့သဘောတူထားသလိုဒီနှစ်နိုင်ငံဆက်သွယ်၍မြင်းထားတဲ့ကားလမ်းတွေဖောက်လုံမဲ့ဒီစီမံကိန်းကြီးအတွက်တမိုင်းဝင်ဖွင့်ပွဲခန္ဓာကိုဒီနေ့ကောင်မှကျင်းပမှာလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမဖယ်မချင်းတော့ကိုရီးယားနဲ့နိုင်ငံတို့ဖဲချုံဖြဲ့ယုံကနေလွှဲပြီးတော့ရှေ့ဆက်ပြီးတော့တွန်းနိုင်မှာမဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စီစဉ်ကိုမရက်ပြစ်ရင်တော့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်မှာမဟုတ်တဲ့အတွက်သူတို့လုံးနေတာတွေကလည်းစစ်တမ်းကောက်ယုံဖဲချုံဖြဲ့အခမ်းအနားလုပ်ယုံထပ်ပို့ပြီးတော့ဘာမှလုပ်လို့ရမှာမဟုတ်ပါဘူး။ပြီးတော့ဒီဒေသလမ်းတွေက1900ပြည့်လွန်အစောပိုင်းကာလတည်းကစောက်ထားခဲ့တာဖြစ်လို့ဒါကိုပြုရင်ဖို့နှစ်တွေလည်းအများကြီးကြာမှာဖြစ်တယ်လို့ဒေါ်လာတန်းထောင်ပေါင်းများစွာလည်းကုန်ကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မြေရထားနဲ့ကာလန်တွေခင်မီအောင်ဆောင်ရွက်ဖို့နဲ့ကိုရီးယားနဲ့နိုင်ငံပြန်ပြီးတော့ဆက်သွယ်နိုင်ရေးဆောင်ရွက်ဖို့သဘောတူညီချက်ဟာဒီနှစ်ထဲမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေသုံးချိန်တွေ့ဆိုပြီးနောက်ပိုင်းထွက်ပေါ်လာတဲ့သဘောတူညီချက်ထဲကတစ်ခုလည်းဖြစ်ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကဒီဟွာနာမြို့မှာရောက်ရှိနေတဲ့ဗဟိုအမေရိကကရွှေပြောင်းဝင်ရောက်သူ 9,000 လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့ဒီဟွာနာမြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှာရောက်ရှိနေတဲ့အဲ့ဒီရွှေပြောင်းဝင်ရောက်သူတွေဟာအခုအခါမှာဒီဟွာနာမြို့ကအားကစားရုံတွေ့နေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုဆန့်ကျင်ကန့်ကွက်ကြတာကြောင့်အရေးပေါ်အကျက်တဲ့အခြေအနေဆက်ရောက်နေကြောင်းမြို့တော်ဝန်ကတောက်ကြနေမှာကြေညာထားတာပါ။တလကြောကြဗဟိုအမေရိကန်နိုင်ငံတွေကိုဖျက်ဆီးခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ 4,956 ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းတီဝါနာမြို့တော်ဝန်ဝမ်မန်နျူအယ်ဂက်စတလမ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီသူတွေထဲမှာရာဇဝတ်မှုကျူးလွန်သူတွေဂိုင်းအဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတွေပါပါဝင်နေဆိုတာမျိုးကိုအထောက်အထားမပြနိုင်ပဲဆွဆွဲပြောဆိုထားတာပါ။Honduras နိုင်ငံကအများစုပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေဟာအော်တိုဘာလလယ်လောက်ကတည်းကအမေရိကန်ပြည်အောင်စုအထိစတင်ထွက်ခွာလာကြတာဖြစ်ပြီးလမ်းတစ်လျှောက်မြို့ရွာတွေမှာညအိရနာခဲ့ကြပါတယ်။အဲဒီသူတွေအများစုဟာသူတို့နေရင်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ပြည်ပခါတွေစီးရဲမွဲတီမှုတွေကနေပိုကောင်းမွန်တဲ့ဘဝမှာနေထိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှာခလုံကွင်းရဖို့မက္ကဆီကိုနယ်စပ်မြို့မှာအခုလိုရောက်ရှိနေကြတာပါခင်ဗျာ။
အိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်စကာတစီအချိန်လွန်ပြီးတော့မြောင်းနယ်ပြုတ်ချခဲ့တဲ့အတွက်အနည်းဆုံးလူ25ယောက်သေဆုံးခဲ့ရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။သေဆုံးသူအများစုကကျောင်းဖွင့်ချိန်ရောက်လို့ကျောင်းပြန်တက်ကြတဲ့ကလေးငယ်တွေဖြစ်တဲ့အကြောင်းကိုလည်း Press Trust of India သတင်းအေဂျင်စီကပြောပါတယ်။ဘတ်စကာသမားကကားကိုအချိန်မြင့်ပြီးတော့မောင်းခဲ့ပြီးတော့အချိန်မထိန်းနိုင်တော့ဘဲနဲ့ဖြစ်ခဲ့တာကြောင့်မန်ဒီယာခရိုင်အတွင်းဒီရင်မတော်တဆမှုဖြစ်ခဲ့ရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကနဒါကပြည်နယ်မြို့တော်ဘင်္ဂလောရဲ့အနောက်တောင်ဘက်65မိုင်အကွာမှာဒီ accident ဖြစ်တဲ့နေရာကိုရဲတွေနဲ့ကယ်ဆယ်ရေးလုပ်သားတွေအမြန်ရောက်ရှိနိုင်အောင်ကြိုးစားခဲ့တယ်လို့လည်းဆိုပါတယ
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတ်ဤသန့်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ကမ္ဘာတဝှမ်းနိုင်ငံ၅နိုင်ငံမှာတနိုင်ငံနှုန်းနဲ့ဘာသာရေးလွတ်လပ်မှုတွေချိန်ချောက်ခံနေရတယ်လို့2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဘာသာရေးအရာစိုးရိမ်မှုကောင်းလောက်အောင်ဖိနှိပ်ခံခဲ့ရတဲ့နိုင်ငံ22နိုင်ငံထဲမှာလည်းမြန်မာနိုင်ငံပါဝင်တယ်လို့အစိုးရခန်းစားကဆိုပါတယ်အကြောင်းစုံကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပေးထားပါတယ
်2018ခုနှစ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစိုးရခန်းစားကိုနိုဝင်ဘာလ22ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီး ACN လို့တူကောက်ခေါ်တဲ့ Aid to Church in Need ဆိုတဲ့အဖွဲ့နိုင်ငံတကာကက်သလစ်ခရိုင်ဂိုင်းချုပ်အဖွဲ့နဲ့ကမ္ဘာတဝန်းဖိနှိပ်ခံခရိုင်များကိုကူညီပေးရေးအဖွဲ့တွေပူးပေါင်းပြီးဒီစင်ခန်းစာကိုပြုစုထုတ်ပြန်ခဲ့တာပါလွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခန်းစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးအခုနောက်ဆုံးထုတ်ပြန်တဲ့စင်ခန်းစာထဲမှာနိုင်ငံပေါင်း196ခုကိုလေ့လာထားပါတယ်ဒီစင်ခန်းစာရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအလေးစားမခံရဘဲဖြစ်နေတယ်လို့ဆိုပါတယ်2016ခုနှစ်ကနေပြီးတော့ပြီးခဲ့တဲ့ဇွန်လအထိနှစ်နှစ်အတွင်းမှာစိုးရိမ်မှုကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ38ခုကိုတွေ့ရပြီးအဲ့ဒီထဲမှာတရုတ်အိန္ဒိယမြန်မာနဲ့နီဂျာနိုင်ငံတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ဟာခရစ်ယာန်ဘာသာဝင်တွေတော်တော်များများရှိတဲ့နေရာဖြစ်ပြီးမြန်မာစိုးရတက်နဲ့ကချင်လူမျိုးရေးတက်တွေကြားတိုက်ပွဲတွေအခုချိန်ထိဖြစ်ပွားနေတာပါဒီဒေသကခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာလွတ်လပ်မှုတွေဟာချင်းချောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဒေသအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုကွန်ဆန်ကပြောပါတယ
်လူမျိုးကြီးဝါဒကိုထင်ဟပ်ဖို့အတွက်ကိုယ့်ရဲ့ထုံးတမ်းတလေးနဲ့ဒီမျိုးသားရေးနဲ့ပတ်သက်မှာပေါ်လွင်အောင်ကြိုးစားတယ်နောက်တစ်မျိုးကတော့ဒီဘာသာရေးနဲ့ပတ်သက်ပြီးမှလုပ်တာပေါ့နော်ကျွန်တော်ကချင်မှာဆိုရင်ဒီခရစ်ယာန်ဆိုတာ69ရာခိုင်နှုန်းတော့ရှိပါတယ်ဒါပေမဲ့ဒီနေ့နေ့ထိကျွန်တော်ခရစ်ယာန်တွေအတွက်ဖျားကြောင်တစ်ခုဆောက်ဖို့အတွက်အစိုးရကြီးပြီးတော့တရားဝင်အခွင့်ပေးတာဒီနေ့ထိမရှိသေးပါဘူးနောက်တစ်ခုကတော့ဒီဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018အတွင်းမှာချက်ကြောင်အကြောင်း200ကျော်ဖြည့်ဆည်းခံရတဲ့မှာပါနေပါတယ်။ရေရွချက်ချီရှိဖြည့်ဆည်းခဲ့တာရှိရဲဥမာဘုံတီးရချမှာဖောက်ခွဲပလိုက်တာရှိတယ်။ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိရဲကျွန်တော်ရဲ့ဖျားကြောင်ထဲမှာတင်းကိုဆာမနှစ်ယောက်ဆိုဖျားကြောင်ဝင်းထဲမှာဥမတင်းချင်းခံရခဲ့တာပေါ့နော်
။မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ချင်းချောက်ခံရတဲ့ဒေသတွေထဲမှာကချင်ပြည်နယ်အပြင်ချင်းပြည်နယ်နဲ့ဝဒေသတွေလည်းပေါင်းပါတယ်ဗုဒ္ဓဘာသာအတွင်းမှာလည်းအမျိုးသားရေးကိုအခြေခံပြီးတော့လှုပ်ရှားတောင်းဆိုနေတဲ့ယဟန်တချို့ရှိနေပြီးသူတို့တွေကမတူညီတဲ့ဘာသာအထူးသဖြင့် အစ္စလာမ်ဘာသာဝင်တွေအပေါ်မှာမကျေမနပ်ပြောဆိုနေကြတာပါမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိတယ်လို့ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်တွင်းရိုညာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေရှိတယ်ဆိုပေမဲ့လည်းပို့ဟမ်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုဆူတောင်းမှုတွေမြန်မာနိုင်ငံတွင်းပြုလုပ်နိုင်ခဲ့ပါတယ်ဘာသာရေးနှိမ့်ကွမှုတွေစိုးရင်စရာကောင်းလောက်အောင်ရှိတဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး22နိုင်ငံကတော့လူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စီရင်ခံစာကဆိုပါတယ်။လွန်ကဲတဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိမ့်ကွခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်စီရင်ခံစာထုတ်ပြန်ရေးမှာလဒမကရဲ့လူခွင့်ရေးညာစာရမ်းမှာပေါ်ပြထားတဲ့လွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်တွေပေါ်မှာအခြေခံပြီးတော့စစ်ဆေးပြီးလှုပ်ဆောင်နေတာလို့ဆိုပါရယ်အခုထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာထဲမှာကောင်းကွက်တချို့လည်းပေါ်ပြထားပါတယ်အဲ့ဒါကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာတဲ့ကိစ္စပါပဲဘာကြောင့်လဲဆိုတော့အဲ့ဒေသတွေမှာရှိနေခဲ့တဲ့ IS စစ်သွေးကြောအဖွဲ့တွေအရေးနိုင်ပြီးတော့ဆုတ်ခွာသွားခဲ့ကြတာကြောင့်ဖြစ်ပါတယ်
ကိုကြောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးထုတ်လွှင့်ပေးမယ့်သတင်းကတော့ထိုင်းနိုင်ငံမှာထုတ်ပြန်ထားတဲ့တော်ရိုင်းတိရစ္ဆာန်ကာကွယ်ရေးဥပဒေကိုချိုးဖောက်မှုနဲ့ကရင်တိုင်းရင်းသားတချို့အဖမ်းခံရတဲ့သတင်းဖြစ်ပါတယ်ထိုင်းနိုင်ငံဖက်ဘူရီခရိုင်ကင်ကရချန်တဘာဝတစ်တော်ကျိုးဝိုင်းတတော်တွေမှာအမဲသွားလိုက်တဲ့အတွက်ကရင်သားဖားနှစ်ယောက်အဖမ်းခံလိုက်ရပါတယ်။ဖမ်းခံရသူတွေဟာဒေသခံကရင်တိုင်းရင်းသားတွေဖြစ်ပေမဲ့လို့သူတို့ဟာထိုင်းနိုင်ငံထဲကထုတ်ပြန်ထားတဲ့တော်ရိုင်းတိရိစ္ဆာန်တွေကိုကာကွယ်တဲ့ဥပဒေကိုသူတို့အနေနဲ့လိုက်နာရမှာဖြစ်တယ်လို့တတော်အာဏာပိုင်တွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းအပြည့်အစုံပေးပို့ထားပါတယ်
။ကင်ကရာကျန်တတော်ကျိုးဝိုင်းအတွင်းမှာနိုဝင်ဘာလ18ရက်နေ့ကကရင်အမျိုးသားနှစ်ဦးဟာရှားပါတောင်စိတ်တွေကိုပစ်ခတ်ခဲ့လို့တတော်အရာရှိတွေကဖမ်းဆီးခဲ့ရမှာအမဲဖြတ်ထားတဲ့တောင်စိတ်အသေးနဲ့တောပုံးတနက်နှစ်လက်ကိုထားခဲ့ပြီးတရားခဏနေဖြစ်တဲ့ကရင်သားအဖဟာထွက်ပြေးသွားခဲ့ကြပါတယ်။ဟန်ဆုတ်နဲ့နှုတ်ပဒုံတို့နှစ်ဦးဟာတောင်စိတ်တွေပြစ်ခတ်မှုနဲ့ကန်ကြရန်တတော်ဦးစီးဌာနရဲ့တိုင်တန်းချက်အရသူတို့နှစ်ဦးကိုဖမ်းဝရမ်းထုတ်ခဲ့ပြီးသူတို့နေထိုင်နေတဲ့ဘန်းပုံကျေးရွာကိုလည်းနိုဝင်ဘာလ18ရက်နေ့ကတည်းကအာဏာပိုင်တွေကရှာဖွေနေခဲ့ကြတာပါ။ကျေးရွာတကြီးတွေနဲ့နေပြည်တော်အာဏာပိုင်တွေရဲ့ဖိအားပေးမှုတွေကြောင့်ပြေခန်းနှူးဟာရဲစခန်းမှာနိုဝင်ဘာလ22ရက်နေ့ကမှလာရောက်အဖမ်းခံခဲ့ကြပါတယ်။နိုဝင်ဘာလ23ရက်နေ့ကတော့အမျိုးသားတက်တော်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာ
ส่วนสอบสวนนะครับหาผู้ทําผิดเนี่ยมันก็มีลักษณะของประจักษ์พยานในพื้นที่ก็คือผู้จับกุมเนี่ยนะครับมองเห็นในระยะ
အခင်းဖြစ်ပွားတဲ့နေရာကနေတရားခဏ်นี่ကဖက်ပြေးသွားတော့တတိကံတနက်တည်းနဲ့ပစ်ထားခဲ့တဲ့ဒေါကောင်ကြီးကြံခဲ့တယ်။မျက်မြင်တက်တည်တွေနဲ့သူတို့နှစ်ယောက်ကိုလည်းဖမ်းဝရမ်းထုတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။သူတို့ကတော့အဲ့ဒီနေရာတဝိုက်ကကြေးရွာသားတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့တရားဥပဒေကိုတော့သူတို့လိုက်နာရပါမယ်။ဒေါတောင်တွေထဲမှာရှားပါလာပြီးဖြစ်တဲ့တရိတ်ဆန်တွေကိုမပစ်ခတ်ဖို့တားဆီးထားတဲ့နေရာတွေကနေဒေါကောင်တွေကိုပစ်ခတ်တာဖမ်းဆီးတာကုန်ကူးတာတွေကိုလုပ်လို့မရပါဘူး။ရှားပါတော်တရိတ်ဆန်တွေဟာတဖြည်းဖြည်းနဲ့မျိုးတုံးလာတဲ့အတွက်ကာကွယ်တဲ့ဥပဒေကိုထုတ်ထားတာဖြစ်လို့သူတို့လိုက်နိုင်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။တရားခဏ်နှစ်ဦးကိုတော့ထိုင်းရဲကြုံနဲ့အဖွဲ့ကလာရောက်စစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရှားပါတော်ရိုင်းတတော်ဝါတွေကိုမွေးမြူတာ၊ဖမ်းဆီးရောင်းချတာ၊ပြစ်ခတ်တာတွေကိုတားမြစ်ထားပြီး1989ခုနှစ်တော်ရိုင်းတတော်ဝါတွေကိုဘေးမဲ့ပေးထားတဲ့အမျိုးသားတတော်ကျိုးဝိုင်းနေမှာအမဲလိုက်သူတွေကိုထိရောက်တဲ့ဥပဒေနဲ့အရေးယူဖို့သဘာဝတောတောင်တွေကိုတန်ဖိုးထားတဲ့ထိုင်းပြည်ကြီးဘူမိဘောကိုယ်တိုင်လက်မှတ်ရေးထိုးပြီးအတည်ပြုထုတ်ပြန်ထားတာဖြစ်ပါတယ်။အခုလိုမျိုးတောင်စိတ်ပြစ်ခတ်တာဟာထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ5000လောက်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအီတလီယန်ထိုင်းကုမ္ပဏီကတန်းကျွယ်တထေးကြီးပရင်ချိုင်းနဲ့အပေါင်းပါတွေဟာလည်းနလီစွမ်းတတော်ကျွိုင်းတွင်းမှာစစ်တပ်နဲ့တောဝက်တွေကိုပြစ်ခတ်ဖမ်းဆီးမှုနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအဖမ်းခံရတော့ကလည်းကရင်တိုင်းရင်းသားတွေပါဝင်ပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဒီကနေ့မလေးရှားနိုင်ငံမှာရှင်ပြိုင်ကစားကြမယ်။မလေးရှားအသင်းနဲ့မြန်မာအသင်းတို့ရဲ့ပွဲကြိုတုံးသက်ချက်သတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ဒီကနေ့ညစီစဉ်တင်ဆက်မယ်စနေညဒဲလီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြဖို့ရှိတယ်လဲဆိုတာကိုနားဆင်ကြရအောင်ပါရှင်။
ခရရှင်များရှင်နာမည်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာ
အမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးသလဲဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင်။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ဒီကနေ့မလေးရှားနိုင်ငံမှာရှင်ပြိုင်ကြမယ်မြန်မာအသင်းနဲ့မလေးရှားအသင်းတို့အတွက်ပွဲကြိုသုံးသပ်ချက်ဖြစ်ပါတယ်။ ASEAN Suzuki Phala Bolong ပွဲရဲ့အုပ်စုအဆုံးဖြတ်ပွဲစဉ်အဖြစ်နဲ့မြန်မာအသင်းနဲ့မလေးရှားအသင်းတို့မလေးရှားနိုင်ငံမှာဒီကနေ့ကစားကြမှာဖြစ်ပါတယ်။မြန်မာအသင်းအနေနဲ့မလေးရှားနဲ့ပွဲမှာအ ਨੇ ဆုံးတရေကစားနိုင်တဲ့ဆိုရင်အချို့ဘောလူပွဲကိုတက်ရောက်မှာဖြစ်ပြီးတော့အလားအလာနဲ့လို့ဘောလုံးအကဲခတ်တွေကတုံးတက်ကြပါတယ်မြန်မာအသင်းရဲ့အခြေအနေထားနဲ့အတူမလေးရှားနိုင်ငံရဲ့ပွဲပေါ်မှာပွဲကြိုတုံးတက်ချက်တွေကိုကိုရနိုင်ကတင်ပြပေးထားပါတယ
်2018အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာဒီကနေ့မှာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့မလေးရှားအသင်းနဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာမကြခင်မှာကစားတော်မှာဖြစ်ပါတယ်မြန်မာအသင်းဘက်ကဒီပွဲမှာကစားသမား23ယောက်စလုံးပြန်ပါလာမှာဖြစ်တယ်လို့မလေးရှားနဲ့ပွဲအတွက်လည်းအဆင်သင့်ဖြစ်နေပြီလို့မြန်မာနည်းပြချုပ်အန်တိုနီဟေးကပွဲကြိုသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်ဒီပွဲအနေထားနဲ့ပတ်သက်ပြီးတော့အာသာကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုသုံးသပ်ပါတယ
်ဆိုတော့မလေးရှားကတော့မသိမနေနိုင်ကြမ်းပဲပေါ့ဗျာဆရာပြောလို့မြန်မာကတော့ပြည်ရင်ကြရင်တက်မယ်ဆိုတော့ဟိုမြန်မာအနေနဲ့ကတော့ပြည်နယ်နဲ့ပွဲတုံးကလိုပဲဖိမိကစားလို့ရှိရင်တော့ဒါရှင်းနေကောင်းနိုင်တယ်ပေါ့သူအဲ့လိုမဟုတ်ဘဲနဲ့သူတင်ကိုတင်မလေးရှားကိုရောက်အောင်ပြင်ပြီးတော့ဟိုအနိုင်သွားကြမယ်လို့ရှိရင်တော့ဟိုစိတ်မလွယ်ဘူးလို့ပဲသုံးသပ်မှာပေါ့ဒီပြင်းတော့မလေးရှားကတော့ဟိုကစားကွက်ကောကစားပုံကတော့ပုံကတော့မြန်မာတက်တာပဲ။ဒါပေမဲ့သူတို့ကဘာအားနည်းချက်ရှိတယ်ဆိုတော့ဟိုအဆုံးသက်ကြတော့နည်းနည်းလေးမတိကြဘူးပေါ့။ဆိုတော့မလေးရှားကဘုံလုံးပိုက်ဆိုင်မှုတွေ၊နှင်မြန်မှုတွေနောက်အပေးယူတွေကတော့မလေးရှားဟိုကျွန်တော်တို့အတင်းနဲ့တာပဲ။ဒီပြင်းတော့နောက်တန်းပိုင်းကနည်းနည်းလေးပိုပြီးအာရုံစိုက်ရမယ့်သဘောမှရှိတယ်ပေါ့ဗျာ။နောက်တန်းပိုင်းအာရုံစိုက်လို့ဂိုးမပေးရဘူးဆိုရင်တော့ကျွန်တော်တို့အတင်းကဟိုအခြေအနေကောင်းမှန်းနေပေါ့။
ပြီးခဲ့တဲ့2016ခုနှစ်ဆူဇူကီဖလားတုံးကတော့မြန်မာအသင်းကမလေးရှားကိုအုပ်စုပွဲမှာတကူးကိုမရှိနဲ့နိုင်မှုပါတယ်။ဒါပေမဲ့အခုနှစ်မြန်မာဘောလုံးအသင်းကတော့ပြီးခဲ့တဲ့မေလကစပြီးနီးပြတဲ့အန်တိုနီဟေးကိုခန့်အပ်ပြီးတော့ကစားသမားအသစ်အများပြားနဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်။အာသာကလောင်ရှေဦးမြတ်သက်ကတော့မြန်မာအသင်းဟာလက်ရှိနီးပြတဲ့လက်ထက်မှာထိုးတက်မှုတွေရှိလာတယ်လို့ဆိုပါတယ
်။နီးပြတဲ့လက်ထက်မှာတော့တကယ်ကိုထိုးတက်လာပါတယ်။ထိုးတက်လာပြီးသူတွဲလုံးနေတဲ့ကစားကနောက်ကွက်လက်တွေပေါ်လာအောင်ဒီနောက်ကစားကတော်တော်ကြီးကောပါကျွန်တော်တို့ဒီဘက်ပိုင်းရှိရင်းရတွေထဲမှာတော့တော်လေးအတိုးတက်လာပါတယ်တိုးတက်လာတယ်တိုးတက်လာအရင်တော့ဆိုရင်ကျွန်တော်တို့ဒုတိယပိုင်းတို့ကစားကြတယ်အရင်တည်တာတယ်ဒုတိယပိုင်း15မိနစ်နောက်ပိုင်းတို့ကြတယ်ဆိုတော့ကျွန်တော်တို့အင်းကဒုတိယပိုင်းမှာမှသူကဟိုကောင်းတဲ့အနေထားမျိုးရှိတယ်နောက်တစ်ခုကသူကဟိုနိုင်နေလဲမကိုးနိုင်နေလဲတော့တော့တိုက်ရိုက်ဆင်နိုင်တာပဲ
မြန်မာအသင်းဟာအုပ်စုပထမပွဲမှာကမ္ဘောဒီးယားကို4-2ဒုတိယပွဲမှာလာအိုကို3-2နဲ့နိုင်ပြီးဗီယက်နမ်နဲ့တတိယပွဲမှာတော့ဂိုးမရှိသေးကြခဲ့ပါတယ်။ဒါကြောင့်အုပ်စု3ပွဲကစားပြီးချိန်မှာတော့မြန်မာနဲ့ဗီယက်နမ်က2ပွဲနိုင်1ပွဲသေးနဲ့9မှတ်ရထားပြီးတော့မလေးရှားကတော့2ပွဲနိုင်1ပွဲရှုံးနဲ့6မှတ်ရထားပါတယ်။ဒါကြောင့်မြန်မာအသင်းအနေနဲ့အချို့ဘလူပွဲတက်ဖို့အတွက်အ ਨੇ စုံမလေးရှားအသင်းကိုတည်ကြဖို့လိုအပ်နေပြီးတော့မလေးရှားအသင်းကတော့မြန်မာကိုနိုင်ဖို့လိုနေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်သားကလောင်ရှင်ကိုစောမျိုးတန်းကဘယ်လိုသုံးသပ်ပါသလဲ။
ကျေကျေကျေတော့ဟိုကျိုးပန်းရမှာပေါ့နော်ဗီယက်နမ်နဲ့ပွဲလုံးရတဲ့ဟိုပို့ပြီးတော့ကိုကစားသမားတက်ဆိုင်တဲ့ကစားသမားအားလုံးပေါ့အားလုံးကိုင်းထဲမှာဟိုမိနစ်90အပြည့်ဟိုလိဟင်းမှုမရှိကြတော့အခုတောင်ကိုတင်မှာပဲရနိုင်လိမ့်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နည်းနည်းလေးရွတ်ပြီးရွေးချင်လိုက်တာနဲ့ရလဲစိုးသွားနိုင်တယ်ပေါ့ဗျာသူတို့လည်းအလေးစားလဲတော့အကောင်းကြီးမဟုတ်ဘူးသူတို့ပဲကျွန်တော်ကပြောရဲလို့ပဲဟိုအနိုင်ရလို့ဆိုတော့လည်းသွားကစားလို့ရှိရင်တော့ရလဲကောင်းမှာမဟုတ်ဘူးသူတို့ကျွန်တော်တို့ဒီပြစ်ပြစ်လေးလေးနဲ့ဒီနနဲ့ပွဲလုံးကလည်းပဲဘောလုံးပိုင်ဆိုင်မှုကိုကိုယ်ကအတားလီရအောင်ကစားမယ်လို့ပြောနေတော့ဟိုရလက်ကြောင်ရနိုင်ပါလေပြီးခဲ့တဲ့ပွဲကလည်းပို့ပြီးတော့စစ်စစ်ဆက်ဆက်နဲ့ကစားမယ်လို့ပြောနေတော့ကျွန်တော်တို့ရလက်ကြောင်ရနိုင်မယ်လို့ကျွန်တော်တို့လည်းတို့မှာဘလို့ကံမှန်းလဲဆိုဒီပွဲမှာတော့ကျွန်တော်တို့မြန်မာကအလုံးစုံတည်ရောဗျတည်ရောပဲဟို ရလိမ့်မယ်လို့ကျွန်တော်တို့လည်းပဲသုံးသပ်ပါတယ်။နိုင်နောက်တဲ့အထိတော့ဖြစ်ဖို့ကတော့ဟိုတော်တော်လေးပြည့်နေကြီးနေတယ်လို့ပဲကျွန်တော်တို့လည်းပဲသုံးသပ်ချင်ပါတယ
်။အောက်သာဆောင်မရှင်ဆရာဦးမြတ်သက်ကရောဒီဘက်ကိုဘယ်လိုခံမှန်းထားပါသလဲ
။ကျွန်တော်ပုံမှန်ချိန်နေသားဆိုရင်တော့တရားရနိုင်ပါတယ်။ဒီရတဲ့ဒီကျွန်တော်ထင်တယ်ဟိုနိုင်တော်နိုင်နိုင်နဲ့အနေထားမှာရှိတယ်လေ။တကူပဲကျွန်တော်တို့ကဗီယက်နမ်နဲ့ပွဲရလွဲလို့ရှိရလာုံနဲ့ကမ္ဘောဒီးယားနှစ်ပွဲကလုံးမှာခန့်စစ်ကစားတာကကျွန်တော်တို့တစ်ခါကဟိုတမန်တိုက်ပြစ်ဆင်လာရင်တော်တော်ဟာရေဗျအဲ့ဒါလေးတစ်ချက်ပဲကိုရမားတော့သူကအဲ့ဒါကိုထင်ရနေတယ်ကိုရမားတော့သူကကောင်းတယ်ဆိုတာရဲ့အစင်ရဲ့အထက်ကိုကိုကြော်နေတယ်လေကြော်နေတော့ကျွန်တော်အဲ့ဒီခန့်စစ်ပိုင်းဟာလာရင်နောက်ပြီးတော့အဲ့ရှေ့တန်းမှာအဲ့ဆုံးတာမကြရတာလေးတွေပြေကြလေးရသွားမယ်ဆိုရင်တော့ကျွန်တော်ကတည်းကသိရမပြောနဲ့အနိုင်တော်ရနိုင်ပါပဲပရိသတ်ချီကဟိုတော့အကောင်းကြီးမဟုတ်ဘူးပေါ့လေခရီးသားမဟုတ်ကျွန်တော်တို့အနိုင်ပါရှုံးတာတော့မရှုံးနိုင်ဆို
တော့မြန်မာသင်းအနေနဲ့မလေးရှားနဲ့ပွဲမှာလိုချင်တဲ့ပွဲရလက်ကိုရပြီးတော့အချိုးဘောလူပွဲကိုတက်နိုင်မလားဆိုတာကတော့မကြခင်မှာရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ကဒီကနေ့မလေးရှားမှာကျင်းပမယ်မလေးရှားမြန်မာပွဲကြိုသုံးသက်ချက်တွေအကြောင်းကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညဒဲလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
။ American Bianzu California မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရဲအတော်ကြာလောင်ကျွမ်းနေတဲ့တော်မီငိမ့်သက်ဖို့ထောက်ကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေကြပါ။တောက်ကြောင်ကြီးကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန့်ကျဲနေတဲ့ပြားတွေဟာဆူထိုင်းပြီးတော့ရှော့နွန်ပြားမြေတွေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေခဲ့တာပါ။တော်မီကြောင့်လူပေါင်း84ဦးထက်မနည်းတည်ဆုံးခဲ့ပြီးတော့963ယောက်ပျောက်ဆုံးနေသေးပါအရင်တော့ကတော့ပျောက်ဆုံးနေတဲ့အရေးအတွက်ဥယျာဟာဒီထက်များပြီးတော့အခုခါမှာတော့ဒီအတော်လေးပြန်ပြီးတော့ကျဆင်းသွားပါတယ်အာနာပိုင်နီကတော့ပျောက်ဆုံးနေသူတွေကဘလောက်ထိတည်ဆုံးသွားခဲ့ပြီလဲဆိုတာကိုခံမှန်းပြောဆိုထားတာမျိုးမရှိပေမဲ့မိဖုရှောင်သူတွေကတော့တည်ဆုံးသူအရေးအတွက်ထပ်များလာနိုင်ကြောင်းပြောဆိုကြပါတယ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးဒီကနေ့ကြာဆုံးသွားကြောင်းအာဖဂန်နစ္စတန်ဆိုင်ရာနေတူအဖွဲ့ကကြေညာချက်ထုတ်ပြန်လာကြောင်းဒီနှစ်အတွင်းအမေရိကန်ကြာဆုံးတပ်ဖွဲ့ဝင်10ဦးရှိသွားပြီဖြစ်ပါတယ်။တာလီဘန်တွေကိုနှိမ်နင်းနေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကစစ်ရေးအရအကြံပေးပံ့ပိုးနေတာဖြစ်ပြီးအမေရိကန်နေအရှိကြဆုံးပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်2400ကျော်ကြာဆုံးခဲ့ပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်ကားတစီအချိန်လွန်ပြီးတော့မြောင်းနေပြုတ်ကြတဲ့အတွက်အနည်းဆုံးလူ25ယောက်သေဆုံးတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။သေဆုံးသူအများစုကကျောင်းဖွင့်စဉ်ရောက်လို့ကျောင်းပြတ်ကြတဲ့ကလင်းငယ်တွေဖြစ်ကြောင်း Press Trust of India သတင်းအေဂျင်စီကပြောပါရတယ်။ဘတ်ကားသမားကကားကိုအချိန်မြင့်မောင်းခဲ့ပြီးတော့အချိန်မထိနိုင်တော့ပဲဖြစ်ခဲ့တာကြောင့်မန်ယာခရိုင်အတွင်းဒီယင်မတော်တဆမှုဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ကာနာတကာပြည်နယ်မြို့တော်ဘင်္ဂလားရဲ့အနောက်တောင်ဘက်65မိုင်အကွာမှာဒီကားမတော်တဆဖြစ်တဲ့နေရာကိုရဲတွေနဲ့ကယ်ဆယ်ရေးလုပ်သားတွေအ мян ဆုံးရောက်ရှိအောင်ကြိုးစားခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလှိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ့်အစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.